ချင်းပြည်နယ်ဖလန်းမြို့နယ်ရီကွတ်တာမြို့ဘက်မှာမနေ့ကပစ်ခတ်မှုတွေဖြစ်ခဲ့တာဟာစစ်ကောင်စီတပ်ကတစ်ဖက်သက်6လက်ပစ်ခတ်တာလို့ချင်းမျိုးသားကာကွယ်ရေး CDF ကVOA ကိုပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်လာတော့မဲ့အခြေအနေတွေကြောင့်လဲဒေသခံချင်းလူမျိုးတွေဟာဒီအိန္ဒိချင်းအိန္ဒိယနိုင်ငံဘက်ဒီနေဆက်ဘက်ကိုမျိုးလုံးချွထွက်ပြေးနေကြရတယ်လို့လဲဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်အိန္ဒိယမြန်မာနေဆက်ချင်းပြည်နယ်ဖလန်းမြို့နယ်ရီကော့တာမြို့မှာမနေ့မနေ့ပိုင်းကပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကနေရီခေါ်တာမျိုးအမှတ်နှစ်ရပ်ကွက်တပ်ကုန်းပေါ်ကနေ6လက်ပစ်ခတ်တာလို့ချင်းမျိုးသားကာကွယ်ရေး CNDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်
။ဟုတ်ကဲ့အတိုက်ပွဲကိုသူတို့စစ်ကောင်စီကဒီညနေငယ်အချင်းနဲ့ဆက်လို့ရန်တမ်းပြတဲ့ပြောတယ်။စစ်ကောင်စီကမရှိဘူးပြောတယ်။စစ်ကောင်စီကသူတို့ကချင်းနေရာကိုရန်တမ်းပြတဲ့ပုံစံမျိုးတိုင်းလုပ်ထားတဲ့နေရာနဲ့အမှတ်နှစ်ဟိုကနေရန်ပြီးတော့ဖြစ်တယ်နေမယ်။သူစာတက်ကိုနားရနေရနေ
ရီကော့တာမျိုးဘက်မှာတိုက်ပွဲဖြစ်လာနေတာကြောင့်ဒေသခံတွေမျိုးကနေတိမ်းရှောင်ကြဖို့ချင်းကာကွယ်ရေး CDF ကွာငိုရန်အဖွဲ့ကနေကြီးညာခဲ့ပြီးတဲ့နောက်တနတ်တန်တွေဒီကနေ့ကြားခဲ့ရတာပါချင်းကာကွယ်ရေးအဖွဲ့ရဲ့ကြီးညာချက်ကြောင့်ဒီလမလ9ရက်နေ့တုန်းကရီကော့တာမျိုးကနေအိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်ဇိုကော့တာရွာဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်အခုတနတ်တန်ကြောင့်စစ်ဘေးရှောင်တွေနေရရင်းကိုပြန်လာဖို့စိုးရိမ်နေကြတယ်လို့ဒုက္ခသည်တဦးကပြောပါတယ
်ခါကြကဖြိုးတော့ပစ်ခတ်တယ်လို့ပြောတာပဲအဲကောလုံးဖြစ်ပြီးတော့လည်းပြန်လာဖို့တော့ပြေတော့မရသေးဘူးခုလိုလိုဆိုတော့ကောလုံးဖြစ်ပြီးတော့
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ရောက်မြန်မာစစ်ပြေးဒုက္ခသည်တွေကိုပြည်နယ်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေစေတနာရှင်တွေကကူညီထောက်ပံ့ပေးနေကြပါတယ်ဒီအခြေအနေတွေကိုမီဇိုရမ်ပြည်နယ်ကိုတင်းရှောင်ရောက်ရှိနေတဲ့ကလင်းမြို့နယ်ရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်ပီရှာမီကအခုလိုပြောပါဗျာ
။ဒီရှောင်တွေနောက်ဆုံးချင်းနေဆိုတော့အခက်ခဲရတော့အနေချင်းမရှိကြတာပေါ့လေ။ဒါပေမဲ့သူတို့ရဲ့စခန်းတိုင်းမှာ DC တွေကလည်းကူညီပေးတယ်။ဒီပြည်နယ်ဆေးရုံနေပြီးတော့လည်းထောက်ပံ့ငွေတွေချပေးတယ်။ဟိုအရင်ကစစ်စောကခက်ရတော့မရှိဘူး။အဲ့ဒီမျိုးစားဖို့တောက်ဖို့လည်းဒီ NGO အတူတူပေါ့ဒီနယ်ဆိုးရနဲ့လက်တွဲပြီးတော့အာလွတ်တော်ကိုယ်စားလှယ်တွေရစာပေါ်လေးစာစီစာပေအာလူးထပ်ပတ်ပေးနေတာဆိုတော့အခက်ခဲရှိရှိမမတော့မရှိဘူးဒါပေမဲ့ကိုယ်အိမ်တော့ပဲဟုတ်နိုင်တယ်ပေါ့နော
်မီဇိုရမ်ကိုရောက်ရှိနေတဲ့စစ်ပေးရှောင်တွေကိုအားပေးနှစ်သိမ့်တဲ့မနေ့ကလုတ်တဲ့အခမ်းအနားမှာမီဇိုရမ်ပြည်နယ်လူငယ်အသင်း YMA ဥက္ကဋ္ဌပူအာလာငက်တာကနေစစ်ဘေးရှောင်တွေကိုတတ်နိုင်တဲ့ဘက်ကအကူအညီပေးမယ်လို့ပြောဆိုခဲ့ကြောင်းပီရှာမီကပြောပါတယ်
။အဲသူတို့ကဆရာနာတင်ပြီးကြတဲ့ကမတီးရနေစစ်ဘေးရှောင်လာတဲ့သူတွေအားလုံးကိုတွေ့နေနေတူတူချိုးဆိုရဲဟိုမျိုးဘောစားဖို့တောက်ဖို့ဟိုအလူလဲရှာတယ်သူတို့ရံပုံတွေနဲ့ကနေပြီးတော့လဲတောက်ချောက်ထောက်ပံ့ရတာတစ်နှစ်တောင်ပြည့်သွားပြီပေါ့နော်။နောက်ထပ်စစ်ဘေးရှောင်ရောက်လာခဲ့ရင်လည်းသူတို့အဆင်ပြေရှိပါတယ်။ဘာမှအားမငယ်ပါနဲ့ဆိုတဲ့အကြောင်းကိုသူပြောသွားတာပါ။တောက်ချောက်လည်းသူတို့ရှင်ပြေတာပါ
အဲ့ဒီအခမ်းအနားမှာမီဇိုရမ်ပြည်နယ်ကိုခိုလုံနေကြတဲ့ချင်းပြည်နယ်ဝန်ကြီးချုပ်ဟောင်းစလိုင်းလျံလွဲအပါအဝင်လွှတ်တော်ကိုယ်စားလှယ်22ဦးတက်ရောက်ကြပါတယ်။မြန်မာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက် CDM ဝန်ထမ်းတွေလွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေအများအပြားဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတိမ်းရှောင်ရောက်ရှိနေကြပါတယ်။ချင်းပြည်နယ်အတွင်းတိုက်ပွဲကြောင့်မီဇိုရမ်ရောက်မြန်မာဒုက္ခသည်တွေပိုပြီးတိုးလာနေကြပါတယ်။တိုက်ပွဲကြောင့်ချင်းပြည်နယ်ဖလန်းမတူပြီးသခိုင်းတိုင်းကလေးမျိုးကဒေသခံတွေဟာမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြဆဲဖြစ်ပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့ကြားစစ်ရေးတင်းမာမှုအတွင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာသူဟာ 24,200 ကျော်ရှိပြီလို့မီဇိုရမ်အစိုးရကမှတ်တမ်းပြုစုထားပါတယ်ခင်ဗျာ။